ရှမ်းပြည်နယ်မြောက်ပိုင်းနံမလူမျိုးနယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးကိုးခိုင်မျိုးနယ်အတွင်းစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပစ်ခတ်တာတွေရှိနေပါတယ်။နံမလူမျိုးနယ်မှာတော့တိုက်ပွဲကြောင့်စစ်ဆောင်တွေထပ်မံထွက်ပြေးနေရတယ်လို့ကိုးခိုင်မျိုးနယ်တွင်းမှာပြက်ခတ်မှုကြောင့်လာရှုမူဆယ်ပြည်တော်စုလမ်းမကြီးမှာကားအသွားအလာတွေခေတ္တရပ်ဆိုင်းခဲ့ပါတယ်။ဒီတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းနံမလူမျိုးနယ်အတွင်းမှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ကတစ်ဖက် SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တန်းပလောင် TNLA ပူးပေါင်းတပ်တွေကတစ်ဖက်ဒီနေ့မနက်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာပါလက်ရှိတိုက်ပွဲဟာရေအိုရွာအနီးမှာဖြစ်ပွားနေတယ်လို့ဒေသခံရွာသားတို့က VOA ကိုအခုလိုပြောပါတယ
်ရေအိုမှာဖြစ်တယ်ဒီအခုချိန်မှာပဲဒီတော့ဖြစ်နေတာဒီအခုချိန်လည်းဖြစ်တယ်အဲ့နာမှာကျွန်တော်ရှမ်းပြည်အဖွဲ့များဒီနေ့ဟာကျွန်တော်ပြန်မအဲ့ရဘူးကျွန်တော်ကိုယ့်ချောဘလုံးမှာပြန်လာတာ
နမ်မတူမြို့နယ်ကစစ်ဆောင်တွေကိုကူညီသူတူကမနက်9နာရီလောက်ခရဲကလက်နက်ကြီးပစ်တံတွေကိုတိုက်ပွဲနေရာနဲ့ဆယ်မိုင်အကွာလောက်မှာရှိတဲ့ကျေးရွာကနေကြားနေရကြောင်းပြောပါရယ
်မနက်9နာရီလက်နက်ကြီးတံတော့ကျွန်တော်တို့ရွာကနေကြားနေရတော့ကန်းလန်းတိုင်းရင်ဆယ်မိုင်လောက်တော့ဝေးနေတယ်ခင်ဗျာ
ပြီးခဲ့တဲ့အင်္ဂါနေ့က SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တန်းအန်ပလောင် TNLA ပူးပေါင်းတပ်ဖွဲ့ဝင်တွေကားစီ40လောက်နဲ့လာရှိုးနမ်မတူလမ်းအတိုင်းလာပြီးပန်လုံဘက်ကိုခြိတက်သွားကြောင်းနဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တွေကလည်းအင်အားတိုးမြင့်ထားတာရှိကြောင်းဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့မတ်လအကုန်ပိုင်းမှာစတင်ခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်မန်လီမန်ကျန်းမန်ဆာနဲ့ရေဦးကျေးရွာတွေကနေအိမ်118လုံးမီးလောင်ပျက်စီးခဲ့သလိုဒေသတွင်းကျေးရွာတွေကစစ်ရှောင်3000လောက်ဟာလဲမန်ဆန်ကောင်းဟုံမန်မိုင်နားလေပန်တပြေစတဲ့ကျေးရွာတွေနဲ့ဒီဘောမျိုးကိုတိမ်းရှောင်နေရပါတယ်။ဒီဟာဒီဟာတောင်ရစိုက်ပျိုးချိန်ဖြစ်တာကြောင့်တချို့ရွာသားတွေဟာနေရပြန်တောင်ရပြန်လှုပ်ချိန်မှာလဲစစ်ကြံမိုင်းဘုံတွေနင်းမိတာကြောင့်တဦးသိမ်းဆုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေလည်းရှိနေကြောင်းစစ်ရှောင်တွေကိုကူညီနေသူတွေကပြောပါတယ်။ကိုခိုင်မျိုးနဲ့ရှုကင်းသာအနီးပြည်တော်စုလမ်းမကြီးပေါ်မှာတော့ဒီမနက်9နိုင်လောက်ကစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားတာရှိခဲ့ကြောင်းနဲ့ဒီတိုက်ပွဲတွေကြောင့်ကားသွားလာတွေခိတရန်နာခဲ့ရကြောင်းကုတ်ခိုင်ဒေသခံတွေကပြောပါတယ
်။ဒီဒီမြစ်ထဲနေလက်မကြီးကလုံးမလုံးနဲ့ပြည်ပြည်ညီလာတာပဲဖြစ်တယ်။လက်မကြီးနဲ့ပြည်တဲ့ချိန်ကမှအပင်မှာဖြစ်နေဆိုအဲရှိခင်းတာပဲမှာဖြစ်တယ်ဆိုပြီးတော့ဒီကနေ့လမ်းကြည့်လိုက်တာပဲ။အဲခဏလေးပဲနောက်ပိုင်းတော့ကားတွေကအသွားလာကြင်ရှိကြ
။လက်ရှိနံမတူနဲ့ကုတ်ခိုင်မြို့နယ်တွင်အခြေအနေနဲ့ပတ်သက်ပြီးTNLA တောင်းပလောင်အဖွဲ့ကပြောခွင့်ရသူကိုမေးမြန်းရမှာတော့တိုက်ပွဲသတင်းတက်လာတာမရှိကြောင်းပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သိကုန်းလောဘက်ကအခြေအနေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါရယ
်အဲ့ဘက်မှာတော့ကျွန်တော်တို့မနေ့တုန်းကတော့မရှိပါဘူးဒီနေ့ကတော့အဲ့မှာလာရောက်ပစ်စာအဝေးရနဲ့ပြစ်ခတ်တဲ့ဖြစ်စဉ်တွေတော့ရှိပါတယ်ဒီတာဝါတိုင်းကုန်းဘက်မှာတော့အဝေးရလာပြစ်ခတ်တဲ့နောက်ရှိပါတယ်ဗျ
ဒေသခံတွေကတော့တိုက်ပွဲဖြစ်တာတွေငြိမ်သက်နေပေမဲ့တမရဘက်ကစစ်တီအင်အားတွေနေစဉ်ပို့ဆောင်တာတွေရှိနေတာကြောင့်ဒီရက်ပိုင်းအတွင်းတိုက်ပွဲတွေပြန်လည်ပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မိုးမောင်းမြို့နယ်ကဗမော်မြေကြီးနားကားလမ်းကိုဆိုးမိုးထားတဲ့အလွန်ပွန်စခန်းကိုမတ်လအတွင်း KIA ကသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကဧပြီလအတွင်းမှာပြန်လည်ထိုးစစ်ဆင်ခဲ့တာအခုဆိုရင်မိုးမောင်းမြို့နယ်အတွင်းတိုက်ပွဲဟာနှစ်လနီးပါးကြာမြင့်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ရှမ်းမြောက်ဘက်မှာစီးရီးတင်းမာနေတဲ့အကြောင်းကိုငင်းချမ်းပြောပြသွားတာပါ